COVID-19 ရောဂါကိုတားဆီးကာကွယ်နိုင်ဖို့အတွက်ထိုင်းနိုင်ငံကနေနယ်စပ်ကိုဖြတ်ကျော်ပြီးဝင်လာကြတဲ့မြန်မာအလုပ်သမားတွေကိုနယ်ရက်တွေမှာ community quarantine အဖြစ်ထားချီပြီးတခြားစောင့်ကြည့်နေတဲ့ကိစ္စနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတဲ့အကြောင်းကိုပြောပြပေးမှာပါ။ထိုင်းနိုင်ငံကနေဆက်ကိုဖြတ်ကျော်ပြီးဝင်လာကြတဲ့မြန်မာတွေကိုအရင်ကသက်ဆိုင်ရာပြည်နယ်မြို့နယ်အလိုက်ပြန်ပို့ပေးပြီးခုနေရက်တွေမှာပဲ home quarantine အဖြစ်14ရက်စောင့်ကြည့်တာမျိုးလုပ်ခဲ့ပေမဲ့အခုနောက်ပိုင်းမှာတော့သူတို့ကိုအစုလိုက်တည်တံ့ထားပြီးစောင့်ကြည့်တဲ့ community quarantine တွေကိုစတင်လုပ်ဆောင်နေကြပါတယ်။ဒီလိုအစုလိုက်တည်တံ့ထားပြီးစောင့်ကြည့်တဲ့ community quarantine တွေအတွက်နေရာတွေကိုစီစဉ်ထားပြီးပေမဲ့စောင့်ကြည့်ခံမဲ့လူတွေအတွက်အိပ်ယာတွေလိုအပ်နေပြီးအခက်အခဲတွေအများကြီးရှိနေတယ်လို့တာချီလိမ့်မြို့နယ်အုပ်ချုပ်ရေးမှူးက VOA ကိုပြောပါတယ
်။အခက်အခဲရောအများကြီးရောအဓိကတော့ကျွန်တော်တို့ဟိုနေရာတော့ရှိရပါတော့။အကရင်မရှိတာမျိုးလို့ပြီးတော့ကျွန်တော်ဒီဆောင်ကောင်းပေါ့နော်။ဆောင်ကောင်းကိစ္စနဲ့အခက်အခဲတာမျိုးလို့ရှိရပြလက်ရှိနေသားမှာတော့ဒါပဲလက်ရှိနေသားမှာတော့အဲ့အရာရောအဆင်ပြေလို့လူအများကြီးဝင်လာမယ်ဆိုရင်တော့ထောင်ကလေးနဲ့ထောင်လေးထောင်ကလေးတောင်းလဲဝင်လာမယ်ဆိုရင်တော့လက်ထားပြန်နေအာနဲ့ကျွေးဖို့ပေါ့နော်ကျွေးဖို့မွေးဖို့အခက်အခဲဖြစ်လာနိုင်တယ်ဗျဟုတ
်အခုလက်ရှိတာချီလိမ့်မြို့နယ်မှာ community quarantine ထားထားတဲ့လူဦးရေက62ယောက်ရှိနေပြီးသူတို့ကိုကျန်းမာရေးစစ်ဆေးတဲ့အခါ12ဦးကအဖျားရှိနေတာကြောင့်မိုးကုတ်ဝိပဿနာကျောင်းမှာတည်တံ့စောင့်ကြည့်ထားတယ်လို့ဆိုပါတယ်အခုအချိန်မှာထိုင်းဘက်ကနေဝင်ထွက်ခွင့်ပိတ်ထားတာကြောင့်ပြန်လာသူတွေများများဆဆမရှိသေးပေမဲ့တရဝင်းသွားလာခွင့်တွေဖွင့်ပေးပြီးတဲ့အချိန်မှာပြန်ဝင်လာမဲ့သူတွေကိုတော့တပ်ဆိုင်ရာမြို့နယ်တွေကိုပြန်မပို့ပေးတော့ပဲနေဆက်မြို့တွေမှာပဲ community quarantine အဖြစ်တည်တံ့စောင့်ကြည့်တာမျိုးတွေကိုလုပ်ဖို့ညွှန်ကြားထားပြီးဖြစ်တယ်လို့လည်းတာချီလိမြို့နယ်အုပ်ချုပ်ရေးမှူးကပြောပြပါဗျ။ထိုင်းကပြန်ဝင်လာသူတွေကိုအိမ်မှာပဲတည်တံ့စောင့်ကြည့်ဖို့အစီအစဉ်တွေကနေတပ်ဆိုင်ရာရက်ရွာအလိုက်သူတို့ကိုတနေရာတဲ့စုစည်းပြီးတိချခွဲခြားစောင့်ကြည့်ဖို့ညွှန်ကြားချက်တွေကိုတော့လွန်ခဲ့တဲ့2ရက်လောက်ကစပြီးထုတ်ပြန်ထားတာပါ။ပထုံမြို့နယ်မှာတော့ community quarantine တွေကိုကျန်းမာရေးစောင့်ရှောက်မှုအနေနဲ့တရက်ကို2ကြိမ်အပြားရှိမရှိတိုင်းတာစစ်ဆေးပေးတာတွေတော့လုပ်ပေးနေတယ်လို့မွန်ပြည်နယ်ပထုံမြို့နယ်ခရိုင်ကျန်းမာရေးဦးစီးဌာနကဒေါက်တာတင်းတင်းဤကပြောပါတယ်
။ဟောအဲ့ဒါဆိုတော့မနေ့တကယ်ညတကယ်အပြားတိုင်းနဲ့မတော်ကသူ့ဘုမှာဟိုဗာခံစားရတယ်ခံစားရတဲ့ယောဂလက္ခဏာပေါ့နော်။COVID-19 ရဲ့ရောဂါလက္ခဏာပါရှိလေပေါ့မနေ့ကညချင်းအမတို့ကကြည့်ပြီးတယ်အဲ့လောက်ပါပဲရှင
် Quarantine Center တွေအတွက်တိုင်းဒေသကြီးအစိုးရအဖွဲ့ကထောက်ပံ့ပေးတာရှိသလိုကိုဒေသတွေရဲ့အလှရှင်တွေအထောက်အပံ့နဲ့လုပ်နေကြတာတွေလည်းရှိကြကြောင်းလိုအပ်ချက်တွေလည်းရှိနေတယ်လို့မြို့နယ်တွေတိုင်းဒေသကြီးတွေရဲ့ကျန်းမာရေးဌာနတွေကတာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံမှာလေကြောင်းလိုင်းကဝင်ရောက်လာသူတွေကိုတော့ Facility Quarantine ဆိုတဲ့ဆေးရုံဆေးခန်းနဲ့ကျန်းမာရေးဌာနတွေကသတ်မှတ်ပေးထားတဲ့နေရာတွေမှာ14ရက်တည်တံ့စောင့်ကြည့်ဖို့ညွှန်ကြားထားပါတယ်ထိုင်းနိုင်ငံနယ်စပ်ကတဆင်းဝင်ရောက်လာကြတဲ့တောင်ကနန်းရှိတဲ့မြန်မာတွေကိုတော့ home quarantine ဆိုတဲ့အိမ်မှာတိကျစောင့်ကြည့်ဖို့ဆိုပြီးသက်ဆိုင်ရာဒေသတွေကိုပြန်လွှတ်ပေးခဲ့ပါတယ်။ဒါပေမဲ့ထိုင်းနိုင်ငံကလာသူတဦးမှာကိုရိုနာဗိုင်းရပ်စ်တွေ့ခဲ့တဲ့နောက်အဲ့ဒီ home quarantine လုပ်နေသူတွေကို community quarantine ကြေးရွာဒေသအလိုက်တနေရာထဲမှာစုထားပြီးစောင့်ကြည့်ဖို့ဆိုတဲ့အစီအစဉ်ဖြစ်လာတာပါ။ကျွန်မအိမ်တန်တာထုံးမှာရန်ကုန်ကနေသတင်းပေးပို့ပါရစေ။